မြန်မာဘင်္ဂလားဒေ့ရှ်နယ်စပ်မြန်မာပြည်ပိုင်နယ်အတွင်းဝင်ရောက်ငါးဖမ်းကြတဲ့ဘင်္ဂလားဒေ့ရှ်ငါးဖမ်းလေတွေကိုမြန်မာပြည်တပ်ဘက်ကချင်းချောက်ပစ်ခတ်ခဲ့လို့ထိခိုက်ဒေဆုံးမှုတွေရှိခဲ့တယ်လို့သိရပါဗျ။ဒီဖြစ်စဉ်နဲ့ပတ်သက်လို့မြန်မာဘက်ကဘင်္ဂလားဒေ့ရှ်ဘက်ကိုကန့်ကွက်စာပေးပို့ထားပြီးတော့ဖြစ်စဉ်အသေးစိတ်ကိုတော့ဆက်လက်စုံစမ်းဆဲပဲလို့မြန်မာအာဏာပိုင်တွေကထုတ်ပြန်ပါဗျ။ဒီအကြောင်းကိုရှားဖောင်ကစုံစမ်းမေးမြန်းထားပါဗျ။
ပြီးခဲ့တဲ့တနင်္လာနေ့ညပိုင်းကမြန်မာဘင်္ဂလားဒေ့ရှ်နယ်စပ်အနှံ့မြစ်အတွင်းဝင်ရောက်ငါးခုဖမ်းခဲ့တဲ့ဘင်္ဂလားဒေ့ရှ်ငါးဖမ်းလှေတွေကိုမြန်မာရေတပ်က6လမ်းပစ်ခတ်ရမှာဘင်္ဂလားဒေ့ရှ်ငါးဖမ်းသမားတို့တေဆုံးပြီးနှစ်ဦးဒဏ်ရာရတယ်လို့ဘင်္ဂလားဒေ့ရှ်နေသားဆောင်တပ်ကအကြောင်းကြားလာတယ်လို့မြန်မာဘက်ကထုတ်ပြန်ပါတယ်မြန်မာရေတပ်ဘက်ကနှံ့မြစ်အတွင်းကင်းလှည့်နေချိန်မှာပဲအောင်တော်မြို့နယ်ထက်ကကရင်ချောင်းနဲ့ညောင်ချောင်းကြားမှာဘင်္ဂလားဒေ့ရှ်ငါးဖမ်းလေ၈စင်းခန့်တွေ့ရှိပြီး၅စင်းဟာမြန်မာရေပိုင်နဲ့ထဲဝင်ရောက်ငါးဖမ်းနေတာမို့ရေတပ်က၆လမ်းပစ်ခတ်ခဲ့တာလို့မြန်မာဘက်ကပြောပါရတယ်။ဒီ၅စင်းကိုစစ်ဆေးဖို့သွားစဉ်မှာငါးဖမ်းလေတွေဘက်ကနေ NDA ပြုမဲ့ဟန်မျိုးရတာမို့၆လမ်းပစ်ခတ်ရတာလို့ဆိုပါရတယ်။ဖြစ်စဉ်နဲ့ပတ်သက်လို့မြန်မာဘင်္ဂလားဒေ့ရှ်နယ်စပ်အထူးလုံခြုံရေးရဲမှူးကြီးတက်နိုင်က VOA ကိုအခုလိုရှင်းပြပါရတယ်။
ဟုတ်ကဲ့ခင်ဗျာပြီးခဲ့တဲ့တရမြက်ကဒီကျွန်တော်တို့ဒီနတ်မြက်ထဲမှာပေါ့နော်နတ်မြက်ထဲမှာအဲ့ဘင်္ဂလားဒေ့ရှ်ဘက်ကအဲ့ဟိုတည်းငါးဖမ်းတယ်56 89လောက်ပေါ့ကျွန်တော်တို့ဒီဘက်ရေပိုင်နတ်ထဲမှာသူတို့ဟိုငါးဖမ်းတယ်ငါးဖမ်းတဲ့အဲ့အတွက်ကြောင့်မလို့ကျွန်တော်တို့ကနေပြီးတော့ဟုတ်တာတားတာပေါ့ထိန်းတာပေါ့အမှန်မှန်သူတို့လာပေါ့ဗျာဟိုစီစစ်မလို့ပေါ့နော်ကျွန်တော်တို့ကအဲ့ဒါလေးစီစစ်ဖို့ဆိုပြီးတော့လမ်းခေါ်တယ်ခေါ်တဲ့ခါကျတော့သူတို့ကမလာတဲ့အကျင်ကိုကျွန်တော်တို့စက်ဖော့ဝင်တွေကိုရန်မူမဲ့ပုံစံမျိုးလုပ်တဲ့အတွက်ကြောင့်မလို့၆လမ်းပြစ်ခတ်လိုက်တာတော့ရှိတယ်သူတို့ဒီအတန်ရရပါညာရတော့ကျွန်တော်မသိဘူးကျွန်တော်တို့ဒီအရာဒီပိုင်းနဲ့ထဲကိုသူတို့လာပြီးတော့ဟိုကျူးကျော်ပြီးတော့ဒါငါးလာဖမ်းတဲ့အတွက်ကြောင့်မလို့သူတို့ခုံစီစစ်ဖို့အတွက်ကိုဒါကျွန်တော်တို့ဒီဘက်မှာဒီနတ်မြေအေးလုံညုံရေးတာဝန်ကြတဲ့ရေတဲ့ကင်းလက်ရင်ရနေပြီးလှမ်းခေါ်တယ်ခေါ်တဲ့အတွက်ကြောင့်မလို့သူတို့မလာဘူးမလာတဲ့အပြင်ကိုကျွန်တော်တို့ဒီကင်းလက်တဲ့ဖွဲ့ကိုရံမူတဲ့ပုံစံမျိုးဖြစ်တဲ့အတွက်ကြောင့်မလို့ဟိုကျွန်တော်တို့၆လမ်းပြစ်ခတ်တယ်အဲ့လောက်ထိတော့သိရတယ်အဲ့တရင်ကိုကျွန်တော်တို့အထက်ဌာနကိုတင်ပြထားတယ်ပြီးရင်ကျွန်တော်တို့ဒီဘင်္ဂလားဒေ့ရှ်ကိုလည်းကျွန်တော်တို့ကန့်ကွက်စာပို့ထားတယ်ဘင်္ဂလားဒေ့ရှ် PGB ဖွဲ့ကိုလည်
းသူတို့ဘက်ကပေးပို့ထားတဲ့ကန့်ကွက်စာနဲ့ပတ်သက်လို့အခုအချိန်ထိဘင်္ဂလားဒေ့ရှ်ဘက်ကထုတ်ပြန်ချက်တစုံတရာရှိမရှိမသိရသေးဘူးလို့လည်းရဲမှူးကြီးတက်နိုင်ကပြောပါတယ်။ဒါအပြင်ဘင်္ဂလားဒေ့ရှ်ငါးဖမ်းလေတွေဟာအရင်တုန်းကလည်းမြန်မာရေပိုင်နဲ့တဲကိုဝင်ရောက်ငါးဖမ်းတာတွေရှိတဲ့အတွက်ခေါ်ယူစစ်ဆေးတာတွေလုပ်ခဲ့ရတာမျိုးတွေရှိတယ်လို့ရဲမှူးကြီးတက်နိုင်ကပြောပါတယ်
။အဲ့ဒါမျိုးကတော့ရှိတာပေါ့။ရှိလို့လည်းကျွန်တော်တို့ကဒီချောင်းပေါ့ဝါဒီမှာကင်းလို့ပြီးလို့ရှိရင်ရေရင်လှည့်ကင်းလို့ပါလို့ရှိတာပေါ့နော်။သူ့ရေပိုင်ထဲမှာဖမ်းတာပြဿနာမရှိဘူး။ကျွန်တော်တို့ဒီဘက်ရေပိုင်ထဲမျိုးရောက်နေတဲ့ခါမျိုးကျတော့ကျွန်တော်စီစစ်ရတာမျိုးရှိတာပေါ့နော်
။ဒါပေမဲ့လည်းဘင်္ဂလားဒေ့ရှ်ဘက်ကတော့မြန်မာရေတပ်ကဘင်္ဂလားဒေ့ရှ်ရေပိုင်နဲ့တည်းဝင်ရောက်ပစ်ခတ်ခဲ့တာဖြစ်ပြီးပစ်ခတ်မှုကြောင့်အသက်26နှစ်အရွယ်ငါးဖမ်းသမားနူရိုအမင်တေဆုံးခဲ့ရတယ်လို့ဘင်္ဂလားဒေ့ရှ်ရေတပ်ဖွဲ့ဘက်ကပြောတဲ့အကြောင်း Reuters သတင်းဌာနမှဖော်ပြထားပါတယ်။မြန်မာဘက်ကတော့ဖြစ်စဉ်အပေါ်မှာအသေးစိတ်စုံစမ်းနေတယ်လို့ဆိုပါတယ်မြန်မာဘင်္ဂလားဒေ့ရှ်နယ်စပ်မှာနေဆက်မြင်းအငင်းပွားမှုတချို့ရှိတယ်လို့ရခိုင်ပြည်နယ်အတွင်းမွတ်စလင်ဒုက္ခသည်များအရေးနဲ့ပတ်သက်လို့လည်းနှစ်ဖက်အငင်းပွားမှုတွေရှိပါတယ်လက်တလောအားဖြင့်တော့မောင်တော်ဒေသလူနည်းစုမွတ်စလင်အရေးကိစ္စနဲ့ပတ်သက်လို့နေဆက်မှာလုံခြုံရေးအထူးတင်းကြပ်ထားတဲ့အခြေအနေမှလည်းရှိနေတာပါရှင်